ရခိုင်ပြည်နယ်ငြိမ်းချမ်းတိုးတက်ရေးအတွက်မစ္စတာကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရကအကောင့်ထဲပေါ်တဲ့နေရာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပူးပေါင်းဆောင်ရွက်ဖို့အမေရိကန်အစ်စ်မြင့်တန်တမန်တယောက်ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့အရှိတောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကသူ့ခရီးစဉ်နဲ့ပတ်သက်လို့ဘန်ကောက်မြို့မှာသတင်းစာရှင်းလင်းပြောခဲ့စမှာရခိုင်ပြည်နယ်အရေးကိစ္စမှာတာဝန်ရှိတဲ့အဖွဲ့တွေကအစိုးရတစ်ခုတည်းမဟုတ်ဘဲအားလုံးကပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောခဲ့ပါတယ်။ပြဿနာကိုမဖြေရှင်းနိုင်ရင်နိုင်ငံတကာအကြမ်းဖက်အဖွဲ့တွေကိုဖိတ်ခေါ်ရရောက်နိုင်တယ်လို့လည်းသူကသတိပေးပါတယ်။အပြည့်စုံကိုမဆုမြတ်မွန်ကဆက်ပြီးပြောပြပါမယ်ရှင်။
တောင်ရကြမြန်မာနိုင်ငံခီးစဉ်အတွင်းနေပြည်တော်နဲ့စစ်တွေမြို့တွေကိုကိုယ်တိုင်သွားရောက်လည်လာခဲ့တဲ့အရှိတောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကသူ့ခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကိုတောက်ကြနေတော့ကထိုင်းနိုင်ငံဘန်ကောက်မြို့မှာတယ်လီဖုန်းပေါ်ကနေတဆင့်ပြုလုပ်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေရကျူးလွန်နေတဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်အမေရိကန်အနေနဲ့တော်တော်လေးစိုးရိမ်နေပြီးအကြမ်းဖက်မှုတွေရပ်ဖို့နဲ့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့လုံခြုံရေးအာဏာပိုင်တွေကိုတောင်းဆိုရလို့မစ္စတာမာဖီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ရခိုင်ကိစ္စအရေးပေါ်စိန်ခေါ်မှုတော်တော်များများကိုနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကဖြေရှင်းဖို့ကြိုးစားနေတာကိုလည်းသူကကြိုဆိုပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာကိုဖြေရှင်းတဲ့နေရာမှာအစိုးရတခုတည်းတည်းမဟုတ်ဘဲအဖွဲ့အစည်းတော်တော်များများမှတာဝန်ရှိနေတယ်လို့ပြောပါတယ်။လိုအပ်ချက်တွေရှိနေတဲ့ဖွဲ့စည်းပုံဥပဒေကြောင့်လုံခြုံရေးတပ်ဖွဲ့တွေအပေါ်ဒေါက်ဆန်းစုကြည်အနေနဲ့အကန့်အသတ်နဲ့ပဲလွှမ်းမိုးနိုင်တယ်ဆိုတာကိုအမေရိကန်အစိုးရကသိတယ်လို့လည်းဆိုပါတယ်။မစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအပါအဝင်ရခိုင်ပြည်နယ်အေးချမ်းတည်ငြိမ်တိုးတက်ရေးအတွက်အစိုးရရဲ့ဆောင်ရွက်မှုတွေကိုတာဝန်ရှိတဲ့အဖွဲ့အစည်းတွေအားလုံးကဝိုင်းဝန်းပူးပေါင်းဆောင်ရွက်စေလိုတယ်လို့လည်းသူကပြောပါတယ်
။ပြည်သူ့ရွေးကောက်ထားတဲ့အစိုးရရှိတဲ့ရတားဆိုးရရဲ့အာဏာစက်အောက်မှာမရှိတဲ့လုံခြုံရေးတပ်ဖွဲ့တွေရှိတယ်။ဒေသခံကောင်းဆောင်တွေရှိတယ်။ပြည်သူလူထုရှိတယ်။ပြည်သူတွေကြားမှာလည်းစိတ်ခံစားမှုမျိုးစုံနဲ့တော်တော်လေးတင်းမာမှုတွေရှိနေပါလေ။အဓိကတာဝန်ကတော့လုံခြုံရေးအာဏာပိုင်တွေနဲ့ရခိုင်ပြည်နယ်တွေကဒေသခံတာဝန်ရှိသူတွေဖြစ်ပါလေ။အစိုးရကဆောင်ရွက်မယ်လို့ကြေညာထားတာတွေကိုလက်တွေ့အကောင်အထည်ဖော်တဲ့နေရာမှာအားလုံးကပူးပေါင်းဆောင်ရွက်စေချင်ပါလေ
။ဩဂတ်လတုန်းကရခိုင်မြောက်ပိုင်းကလုံခြုံရေးစခန်းတွေအပေါ်ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုအပေါ်စစ်တပ်ရဲ့တုံ့ပြန်မှုဟာအချိုးအစားမမျှဘူးလို့အမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးကပြောပါရယ်။ရခိုင်ပြည်နယ်ပြည်ထနာကိုထိထိရောက်ရောက်မဖြေရှင်းဘူးဆိုရင်ရခိုင်ပြည်နယ်တည်ငြိမ်ရေးကိုထိခိုက်စေတဲ့အပြင်နယ်စပ်လုံခြုံရေးအတွက်အန္တရာယ်ရှိနိုင်တယ်လို့နိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေကိုဆွဲဆောင်ရရောက်လိမ့်မယ်လို့အမေရိကန်ကမြန်မာအာဏာပိုင်တွေကိုသတိပေးခဲ့တယ်လို့လည်းဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကပြောပါရယ်။ARSA အဖွဲ့နဲ့နိုင်ငံတကာအကြမ်းဖက်အဖွဲ့တွေဆက်နွယ်မှုရှိမရှိဆိုတာထက်အကြမ်းဖက်သမားတွေကိုဖိတ်ခေါ်ရရောက်လိမ့်မယ်လို့သတိပေးခဲ့တာပ
ါဒီအဖွဲ့နဲ့တခြားအဖွဲ့စည်းတွေနဲ့ဆက်နွယ်မှုရှိမရှိဆိုတဲ့အချက်နဲ့မဆိုင်ပါဘူးနိုင်ငံသားအကြမ်းဖက်သမားတွေအတွက်ခွင့်လန်းအသစ်တစ်ခုအဖြစ်မျက်စိကျသွားနိုင်ပါတယ်အနေရရှိနိုင်တဲ့ဆိုတဲ့ဒီအမြင်ကိုမြမရေးအတွက်ရေးပါသူတွေကြားမှာလည်းလက်ခံကြပါတယ
်မြန်မာနိုင်ငံမှာအကြမ်းဖက်အန္တရာယ်ရှိလာမယ်ဆိုရင်ရင်းနှီးမြုပ်နှံခြင်းတွေလာရောက်စီးပွားရေးလှုပ်ဖို့စိုးရိမ်သွားနိုင်တယ်လို့ဒီမိုကရေစီအသွင်ပြောင်းလဲရေးကိုထိခိုက်နိုင်တယ်ဆိုတာအမေရိကန်အစိုးရကမြန်မာအစိုးရကိုတတိပေးထားတယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာကိုပိုပြီးဆိုးနေစေတာကတော့လူမှုကွန်ရက်တွေပေါ်မှာအမုန်းပွားပြောဆိုမှုတွေအမှန်မဟုတ်ဖဲဖော်ပြမှုတွေဖြစ်တယ်ဆိုတာကိုလည်းပက်ထရစ်မာဖီကဘန်ကောက်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။တင်းမာမှုတွေကိုယောနေသွားစေဖို့စကားအဖြစ်ပြောနေတာတွေကိုလျှော့ပါလို့လည်းအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးကမြန်မာပြည်သူတိုင်းကိုတောင်းဆိုခဲ့ပါတယ
်။ရှုပ်ထွေးတဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုထပ်ပြီးတော့ရှုပ်ထွေးအောင်လုပ်နေတာကတော့လူမှုကွန်ရက်တွေပေါ်မှာရေးတင်နေကြတာပဲဖြစ်ပါတယ်။အမုန်းပွားစေတဲ့ပြောဆိုမှုတွေအများကြီးဖော်ပြနေကြသလိုမမှန်ကန်တဲ့အကြောင်းချက်တွေအများပြားကိုလည်းဖော်ပြနေကြပါတယ
်။ဖိနှိပ်တဲ့စစ်အစိုးရလက်ထက်မှာဆယ်စုနှစ်နဲ့ချီနေထိုင်ခဲ့ကြတဲ့မြန်မာပြည်သူတွေအနေနဲ့ကိုယ်တွေ့အတွေ့အကြုံတွေကိုအမှတ်ရပြီးတော့ရိုဟင်ဂျာတွေအပေါ်စာနာဂိယူနာထားတဲ့အမြင်နဲ့အကြည့်ပါလို့လည်းအရှိတောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကသတင်းစာရှင်းလင်းပွဲမှာပန်ကြားခဲ့ပါတယ်ရှင်။